မြန်မာနိုင်ငံကိုအလေပတ်ရောက်နေတဲ့တူရကီနိုင်ငံသားကြီးဝန်ကြီးဟာရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပြီးမွတ်စလင်အတိုင်းအဝိုင်းအတွက်ရောဆစ်ဆောင်ဒုက္ခတွေအတွက်ပါအကူအညီပေးအပ်ခဲ့ပါတယ်။တူရကီနိုင်ငံအနေနဲ့လူမျိုးဘာသာမခွဲခြားပဲမြန်မာနိုင်ငံကိုအကူအညီသွားမှာဖြစ်တယ်လို့လည်းတူရကီနိုင်ငံသားကြီးဝန်ကြီးကပြောဆိုခဲ့ပြီးနောက်မှာပဲအခုလိုအကူအညီပေးအပ်ခဲ့တာဖြစ်ပါတယ်။တူရကီနိုင်ငံသားကြီးဝန်ကြီးရဲ့ရခိုင်ပြည်နယ်ခီးစဉ်နဲ့ပတ်သက်လို့မတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ်။
မြန်မာနိုင်ငံကိုသုံးရချာခီးစဉ်နဲ့လာရောက်တဲ့တူရကီနိုင်ငံသားရေးဝန်ကြီးမာဘလက်ကာဘူဆာဂလူဟာမနေ့ကတော့ရခိုင်ပြည်နယ်စစ်တွေမြို့ကိုသွားရောက်ပြီးမွတ်စလင်အတိုင်းဝိုင်းနဲ့တွေ့ဆုံခဲ့ပါတယ်။ဒါ့အပြင်မွတ်စလင်အတိုင်းဝိုင်းအတွက်ရောဆစ်ဆောင်ဒုက္ခသည်တွေအတွက်ကိုပါအကူအညီတွေခွဲဝေပေးအပ်ခဲ့တယ်လို့ရခိုင်အစိုးရရဲ့ပြောခွင့်ရစီပင်တရားရေးဝန်ကြီးဦးမင်းအောင်ကခီးစဉ်ကိုအခုလိုပြောပြပါတယ
်။ဒီလိုမနေ့ကညနေပဲအပါ၄နာရီကို၅နာရီတိုးတိုးလောက်မှရောက်တယ်ကြာညနေပဲသူကလေရင်ကိုရောက်တဲ့အချိန်မှာလေရင်ကိုမှာအစင်းနဲ့လောက်ထားတဲ့ဒီအခုမြေကျေးသူတို့တိုက်ပွဲဆောင်တိုက်ပွဲဆောင်ဒီခိုင်တိုင်းရင်းသားတွေအဲ့ဒါနေပြီးတော့ဒီစီရီကြီးနိုင်ငံဒီနိုင်ငံသားတွေကနေပြီးတော့ကျွန်တော်တို့ဟိုဆန်အိတ်အမရပြည်ခဲ့တယ်အဲ့ဒီဒီလိုကဖြစ်တဲ့ဒုက္ခဒီစကားတော့မသွားဘူးဒါမှမဟုတ်ဒီစစ်တွေမျိုးမှာဒီမျိုးရင်းမှာရက်ွက်အင်ပါလာလို့ဆိုတဲ့အောင်မင်္ဂလာရက်ွက်ပေါ့အဲ့ဒီအောင်မင်္ဂလာရက်ွက်မှာအစ္စလမ်ဘာသာဝင်တွေအများကြီးနေထိုင်ကြတယ်အဲ့ဒီလိုအတွက်ကိုတိုက်တခံပေးကြတယ်အဲ့ဒီမှာလူကြီးလေးဆောင်လောက်ရှိတယ်ပုံမှန်တိုက်ပွဲဆောင်မှာကြတော့ကျွန်တော်တို့လူကြီးအဲ1,000 လောက်ရှိတယ်အဲ့ဒီအတွက်ကိုတိုက်900ပြည့်တယ်
တူရကီနိုင်ငံခြားရေးဝန်ကြီးမာဘလက်ကာဘူဆာဂလူကလည်းနိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလူမျိုးဘာသာမခွဲခြားဘဲအကူအညီတွေပေးအပ်သွားမယ်လို့အခုလိုပြောဆိုသွားပါတယ
် Today I discussed with Madam Minister our bilateral relations and the way
ရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံသားတွေရဲ့လိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့လည်းတူရကီအနေနဲ့ဆက်လက်ကူညီသွားမှာဖြစ်တယ်လို့ဒီလိုလှုပ်ဆောင်တာမှလည်းလူမျိုးဘာသာမခွဲခြားပဲပြည်ထောင်စုအစိုးရကုလသမဂ္ဂအေဂျင်စီတွေဒေသအာဏာပိုင်တွေနဲ့အတူပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးကာဘူဆာဂလူကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်ကဖြစ်ပွားခဲ့တဲ့လူမျိုးရေးဘာသာရေးဆန်တဲ့အဓိကယုံတွေကြောင့်မွတ်စလင်နဲ့ဗုဒ္ဓဘာသာဝင်လူမှုအတိုင်းအဝိုင်းနှစ်ခုကြားကွဲပြားမှုတွေကိုဖြေရှင်းမှုစ조사နေကြရစေဖြစ်ပါတယ်။အစိုးရတက်လက်ထက်ရခိုင်ပြည်နယ်တွင်းမြို့နယ်အုံခုမှာလူဝင်မှုကြီးကြပ်ရေးစတင်ဆောင်ရွက်မှုတွေမှာတော့အဆင်ပြေချုံးမှုပြီးမြင်အချင်းယူဆေးဆက်နေရတာတွေလည်းရှိတယ်လို့ရခိုင်အစိုးရရဲ့ပြောခွင့်ရဦးမင်းအောင်ကပြောပါတယ
်။ဒါဟိုတောက်စုနဲ့မြေပုံတို့အားတော့အေးစစ်စစ်နဲ့လိုလိုလားလားပါပဲ။အခုဒီပုံကြုံမြို့နယ်ထဲမှာရှိတဲ့ရွာမှာကြားတဲ့ခါကျတော့ကာရီဆိုတဲ့ရွာမှာကြားတဲ့ခါကျတော့ဟုတ်တို့စဉ်းစားပါမယ်ဆိုပြီးတော့တပတ်လောက်အချိန်ပေးပါဆိုပြီးတော့ပြောထားတာရှိပါတယ်ဟုတ်ကဲ့
မနေ့ကနိုင်ငံနိုင်ငံခြားရေးဝန်ကြီးနှစ်ဦးတို့ရဲ့သတင်းစာရှင်းလင်းပွဲမှာတော့ရခိုင်အရေးကိစ္စအပေါ်မှာတူရကီဘက်ကနားလည်မှုရှိရှိဆောင်ရွက်တဲ့အပေါ်ကျေးဇူးတင်ရှိတဲ့အကြောင်းမြန်မာနိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။1958ခုနှစ်ကစတင်ခဲ့တဲ့တူရကီနဲ့မြန်မာနှစ်နိုင်ငံတန်ခင်းတမန်ခင်းဆက်ဆံရေးကဆယ်စုနှစ်6ခုနေပါရှိခဲ့ပြီးဖြစ်ပါတယ်။အခုချိန်ထိတော့တူရကီနိုင်ငံမှာမြန်မာတန်ရုံမဖွင့်လှစ်နိုင်သေးပဲအီဂျစ်နိုင်ငံဆိုင်ရာမြန်မာတန်ရုံကပူးရဲတာဝန်ယူထားတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာတူရကီတန်ရုံကိုတော့2012ခုနှစ်မှာဖွင့်လှစ်နိုင်ခဲ့တာဖြစ်ပြီးဒီမတိုင်ခင်ကတော့ထိုင်းနိုင်ငံဆိုင်ရာတူရကီတန်ရုံကမြန်မာနိုင်ငံရဲ့တန်တမာရေးကိုပူးရဲဆောင်ရွက်ခဲ့တာဖြစ်ပါတယ်ရှင်။